ဒီကနေ့မှာတော့ပညာရေးတန်လှင့်အစီအစဉ်ကနေ BD ပထမနှစ်စာပေစာယူသင်တန်းသားသင်တန်းသူများအတွက်မြန်မာစာသင်ပြနည်းဘာသာမှမြန်မာစာသင်ကြားခြင်း၏ရည်မှန်းချက်များအကြောင်းကိုထုတ်လွှင့်ပေးသွားမှာပဲဖြစ်ပါရဲ့ရှင်။ဒီအကြောင်းအရာလေးကိုရန်ကုန်ပညာရေးတက္ကသိုလ်သင်ပြနည်းဌာနမှလက်ထောက်ကတိကဒေါက်တာရင်နွဲကရေးသားပြုစုအတန်လှင့်ပို့ချပေးသွားမှာပဲဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။ဒီနေ့ကျမဆွေးနွေးမယ့်အကြောင်းအရာကတော့ဘီရီစာပိစာယူပထမနှစ်မြန်မာစာသင်များနှီးပို့ချချက်ထဲကအခြေခံပညာအဆင့်မြန်မာစာသင်ကြားခြင်းရဲ့ရည်မှန်းချက်များပဲဖြစ်ပါတယ်။1989-1980ပြည့်နှစ်များကပြုလုပ်ခဲ့တဲ့သင်ရိုးဆွေးနွေးပွဲများမှအကြံပြုချက်များသုံးသပ်ချက်များကိုအခြေခံပြီးရေးဆွဲခဲ့တဲ့အခြေခံပညာအဆင့်မြန်မာစာသင်ကြားခြင်းရဲ့ရည်မှန်းချက်များမှ၈ချက်ရှိပါတယ်။နံပါတ်၁မြန်မာစာအခြေခံခန့်ခန့်တောင့်တင်း၍ကျွမ်းကျင်စွာတက်မြောက်စေရန်။နံပါတ်၂အသိပညာအတတ်ပညာများကိုသင်ယူလေ့လာနိုင်စေရန်။နံပါတ်၃မိမိသိနာလည်းသမျှကိုမှန်ကန်တိကျရှင်းလင်းပြေပြစွာရေးသားနိုင်စေရန်။နံပါတ်၄အသိဉာဏ်နဲ့အတွေးခေါ်တိုးတက်မြင်မားစေရန်။နံပါတ်၅မြန်မာစာကိုချစ်မြတ်နိုးတက်စေရန်။နံပါတ်၆စာပေရဲ့အရည်သွေးကိုသိနာလည်းစေရန်။နံပါတ်၇မြန်မာနိုင်ငံတိုင်းရင်းသားအသိသီးတို့ရဲ့ထိမ့်သိမ်းထားတဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းစင်လာများကိုထိမ့်သိမ်းတက်စေရန်နဲ့။နံပါတ်၈စာရိတ္တမြင်မားစေရန်တို့ပဲဖြစ်ပါတယ်။နံပါတ်၁ကမြန်မာစာအခြေခံခန့်ခန့်တောင့်တင်း၍ကျွမ်းကျင်စွာတက်မြောက်စေရန်လို့ဆိုထားပါဗျ။အခြေခံပညာအဆင့်အောင်မြင်ပြီးတဲ့ကျောင်းသားများဟာမြန်မာစာကိုအခြေခံခန့်ခန့်တောင့်တင်းပြီးကျွမ်းကျင်စွာတက်မြောက်နေရပါမယ်။ဘာသာစကားတစ်ခုကိုသင်ယူရမှာအနာအကြာအပြောအဆိုအဖက်အရွတ်နဲ့အရေးသားစွမ်းရည်ဆိုပြီးတော့ရှိပါတယ်။မြန်မာဘာသာမှာလည်းဒီနည်းအတိုင်းပါပဲ။အခြေခံပညာအဆင့်ကျောင်းသားများကိုဒီစွမ်းရည်လေးမျိုးရအောင်သင်ကြားပေးရပါမယ်။သူများမြန်မာလိုပြောတာကိုနားထောင်တဲ့နားလဲရပြီးကိုကလည်းသူများနားလဲအောင်ပြန်လဲပြောဆိုနိုင်ရပါမယ်မြန်မာလိုရေးထားတဲ့စာတွေကိုဖတ်တတ်ပြီးကိုတိုင်းကလည်းကိုဆိုလိုချင်တာကိုသူများနားလဲအောင်ပြန်ရေးပြနိုင်ရပါမယ်အဲ့လိုပြောပြရေးပြတဲ့အခါစကားလုံးအသုံးနှုံးအထားအသူတတ်ပုံမှန်ကန်မှုတို့လည်းရှိဖို့လိုအပ်ပါတယ်ဒါမှမြန်မာစာအခြေခံခန့်ခန့်တောင့်တင်းပြီးကျွမ်းကျင်စွာတက်မြောက်တဲ့သူများဖြစ်ကြပါလိမ့်မယ်နံပါတ်၂ကအသိပညာတတ်ပညာများကိုသင်ယူလေ့လာနိုင်စေရမယ်ဖြစ်ပါတယ်အသိပညာတတ်ပညာများကိုဖြန့်ဝေရမှာစာပေကိုတွင်တွင်ကျဲကျဲအသုံးပြုပြီးတော့ဖြန့်ဝေကြပါတယ်။ဒါကြောင့်စာတတ်မြောက်သူများသာအသိပညာတတ်ပညာများကိုပေးတဲ့သုတရယတစာပေတွေကိုဖတ်ရှုနိုင်မှာဖြစ်ပါတယ်။မြန်မာစာကိုတတ်မြောက်ထားခြင်းဖြင့်မြန်မာတို့ရဲ့အသိပညာတတ်ပညာများကိုသာမကနိုင်ငံတကာကဖြန့်ဝေတဲ့အသိပညာတတ်ပညာများကိုပါလေ့လာစီဘူးနိုင်မှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကမ္ဘာအသိအမြင်များကိုလည်းမြန်မာလိုဘာသာပြန်ဆိုထားကြလို့ပါပဲ။မြန်မာစာကိုကျွမ်းကျင်စွာတက်မြောက်ထားခြင်းဖြင့်ကမ္ဘာပြတင်းပေါက်ကိုပါဖွင့်ကြည့်နိုင်မှာဖြစ်ပါတယ်။နံပါတ်၃ကမိမိသိနာလည်းထားသမျှကိုမှန်ကန်တိကျရှင်းလင်းပြေပြစ်စွာရေးသားနိုင်စေရန်လို့ပါရှိပါတယ်။ရှေ့ကပြောခဲ့တဲ့ဘာသာစကားစွမ်းရည်လေးမျိုးမှာကျောင်းသားများအနေနဲ့အခက်ဆုံးကအရေးသားစွမ်းရည်ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူကထုတ်ဖော်မှုစွမ်းရည်ဖြစ်နေတာရဲ့တကူးတကလေ့ကျင့်ရတာရဲ့အကြောင်းဖြစ်ပါတယ်။အပြောအဆိုကနေစတူကပြောဆိုဖြစ်တဲ့အရေးဆိုတာကနေတိုင်းမဖြစ်မနေရေးပြီးဆက်သွယ်နေရတာမဟုတ်ဘူးဒါကြောင့်အရေးသားစွမ်းရည်ကရဖို့အခက်ဆုံးပါပဲအရေးသားစွမ်းရည်ရှိဖို့အရေးမကြီးဘူးလားဆိုတော့အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့သူကသာကိုယ့်ရဲ့အသိပညာတွေကိုအကျယ်ပြန့်ဆုံးထိထုတ်ဖော်ပြနိုင်စေလို့ပါပဲဒါပြင်နောက်မျိုးဆက်သစ်ထိပါကိုယ့်ရဲ့အတွေးမြင်တွေကိုခြံထားခဲ့နိုင်သေးတယ်ဒါကြောင့်အရေးသားတက်မြောက်ဖို့အရေးကြီးလာပါတယ်တောင်းသားများအခြေခံပညာအဆင့်မှာကလေးကကိုနားလည်သမျှကိုမှန်ကန်တိကျရှင်းလင်းပြေပြစွာရေးသားနိုင်မှုလိုအပ်ပါတယ်နံပါတ်၄ကအသိဉာဏ်နဲ့အတွေးခေါ်တိုးတက်မြင့်မားစေရမယ်ဖြစ်ပါတယ်။စာတတ်တဲ့သူများကစာဖတ်နိုင်တယ်၊စာဖတ်နိုင်တော့စာကားပေးတဲ့အသိပညာတွေရကြတယ်။အဲ့တော့အသိဉာဏ်နဲ့အတွေးခေါ်တိုးတက်မြင့်မားတဲ့သူတွေဖြစ်လာကြတယ်။မြန်မာစာသင်တဲ့အခါဘာသာစကားစွမ်းရည်လေးမျိုးကိုတက်အောင်သင်ရင်းနဲ့တစ်ဖက်ကလည်းကျောင်းသားများအသိဉာဏ်ပညာတိုးစေမယ်အကြောင်းအရာတွေကိုရွေးချယ်ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဥပမာတတ္တမရံကစာရကဝတ္ထုများကိုသင်ကြားခြင်းဖြင့်ကျောင်းသားများဘာသာစကားစွမ်းရည်များရရှိမယ်အပြင်အသိတရားများလည်းရရှိနိုင်ပါတယ်။ကျောင်းသားများသိသင်သိထိုက်တဲ့လူကျင်ဝတ်များအမှားအမှန်ခွဲခြားတတ်မှုများအယူအဆအတွေးခေါ်ကောင်းများကိုပါသိမြင်လာစေမှာဖြစ်ပါတယ်။နံပါတ်၅ကတော့မြန်မာစာကိုချစ်မြတ်နိုးတတ်စေရမယ်ဖြစ်ပါတယ်။မြန်မာစာကိုသင်ယူရင်းစာပေရဲ့တန်မှုကိုသိရှိပြီးတန်မှုထားတတ်လာစေဖို့ဖြစ်ပါတယ်။မြန်မာဘာသာရဲ့မှာမြန်မာစာရေးဆရာကြီးများရဲ့လက်ရမွန်များကိုရွေးချယ်ပြဋ္ဌာန်းထားပါတယ်။အဲ့ခါမှာစာကောင်းပေကောင်းတွေကိုဖတ်ရှုရင်လောကအသိမြင်တွေတိုးပွားလာပြီးစာပေရဲ့တန်မှုကိုသိမြင်လာပါမယ်။မြန်မာတို့ရဲ့တန်မှုရှိတဲ့ယဉ်ကျေးမှုဓလေ့စရိုက်များကိုလေ့လာသင်ယူရင်မြန်မာစာပေကိုလည်းချစ်မြတ်နိုးလာစေဖို့ဖြစ်ပါတယ်။မြန်မာစာဆရာကိုယ်တိုင်ကလည်းမြန်မာစာပေများကိုထဲထဲဝင်ဝင်လေ့လာဖတ်ရှုထားသူဖြစ်ပြီး မြန်မာစာပေတန်ဖိုးကိုတိမှတာကျောင်းသားများမြန်မာစာကိုမြန်လို့လအောင်သင်ကြားပေးနိုင်မှာဖြစ်ပါတယ်။နံပါတ်6ကတော့စာပေရဲ့အရည်အသွေးကိုသိနာလည်စေရမယ်ဖြစ်ပါတယ်။မြန်မာစာကိုလေ့လာသင်ယူရင်စာကောင်းပေကောင်းတွေကိုထိတွေ့လေ့လာခွင့်ရမှာဖြစ်ပါတယ်။ကြပြတစ်ပုဒ်စကားပြေတစ်ပုဒ်ရဲ့တန်ဖိုးတွေကိုအကဲဖြတ်ခွင့်ရမှာဖြစ်ပါတယ်။ထပ်တန်းစစ်မြန်မာစာမှာဆိုရင်ခေတ်ဆက်ဆက်ကစာရေးဆရာကြီးတွေရဲ့လက်ရမွန်းတွေကိုပြဋ္ဌာန်းထားပါတယ်။ကြပြအမျိုးအစားစုံလင်အောင်စကားပြေအမျိုးအစားစုံလင်အောင်လည်းပြဋ္ဌာန်းထားပါတယ်။အဲ့ဒီအခါမှာစာပေစင်တန်းကိုခွဲခြားတက်လာပါမယ်။အစင်တန်းရှိတဲ့စာပေတွေရဲ့ရည်ရွယ်ချက်ကောင်းမွန်မှု၊လောကအမြင်ပေးနိုင်မှုတွေကိုပါသိမြင်ခံစားလာရပါမယ်။အဲ့ဒီလိုစာပေရဲ့အရည်အသွေးကိုအကဲဖြတ်နိုင်အောင်လည်းရည်ရွယ်တင်ပြပေးသွားရမှာဖြစ်ပါတယ်။နံပါတ်9ကတော့မြန်မာနိုင်ငံတိုင်းရင်းသားအသီးသီးတို့ရဲ့ထိမ့်သိမ်းထားတဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းစင်လာများကိုထိမ့်သိမ်းတက်စေရမယ်ဖြစ်ပါတယ်။မြန်မာစာဘာသာရဲ့မှာမြန်မာတိုင်းရင်းသားအသီးသီးတို့ရဲ့တန်ဖိုးထားအပ်တဲ့ယဉ်ကျေးမှုဓလေ့စရိုက်များကိုထိတွေ့ခံစားရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာစာဘာသာရဲ့မှာတိုင်းရင်းသားပုံမြင်တွေစကားပုံတွေကြပြတွေအကတွေယဉ်ကျေးမှုတွေကိုလေ့လာဆီးပူးခွင့်ရအောင်ပြဋ္ဌာန်းထားပါတယ်။အဲ့ဒီအခါမှာတိုင်းရင်းသားတစ်မျိုးစီရဲ့ယဉ်ကျေးမှုတွေကိုလေ့စားရကောင်းမှန်တမို့ထားစောင့်ရှောက်ရကောင်းမှန်ထိမ့်သိမ်းရကောင်းမှန်သိလာမှာဖြစ်ပါတယ်။နောက်ဆုံးနံပါတ်၈ကတော့စာရိတ္တမြန်မာစီရင်မယ်ဖြစ်ပါတယ်။စာရိတ္တမြန်မာစီရင်ဆိုရမှာကိုယ်တိုင်ပြည်ကိုချစ်မြတ်နိုးရက်ဖို့အများကျိုးကိုဆောင်ရွက်တတ်ဖို့စုပေါင်းဆောင်ရွက်တတ်ဖို့ပြည်သူပိုင်ပစ္စည်းကိုအလေးမြတ်ဆောင်ထိန်းတတ်ဖို့အလုပ်ရဲ့ဂုဏ်ကိုတန်ဖိုးထားတတ်ဖို့စတာတွေကိုဆိုလိုပါတယ်။အခြေခံပညာအစစ်မှာဒီအသည့်တွေကိုပေးထားတဲ့ကြပြားစကားပြေအကြောင်းအရာတွေကိုအများကြီးပြဋ္ဌာန်းထားပါတယ်။မြန်မာစာကိုသင်ရင်ဘာသာစကားအတတ်ပညာသာမကကိုချင်းတရားကောင်းမွန်လာဖို့ပါတပါတဲ့သင်ကြားပေးသွားရမှာဖြစ်ပါတယ်။အခြေခံပညာအစစ်အလုံးမှာမြန်မာစာပြဆရာများအနေနဲ့ဒီမှန်းချက်ရှိချက်ကိုအထူးသတိပြုပြီးပေါင်းမြောက်အောင်မြင်အောင်သင်ကြားပေးဖို့လိုအပ်ပါတယ်။နောက်ဆုံးအနေနဲ့ပြောရမယ်ဆိုရင်တပည့်များကိုမြန်မာစာသင်ကြားရမှာဘာသာစကားကိုကျွမ်းကျင်စွာတက်မြောက်စေဖို့ဘုသူတရားစေဖို့ခန်းစားမှုရတတိုးပွားစေဖို့နဲ့မှန်ကန်တဲ့အတွေ့အခေါ်တွေရရှိသွားစေဖို့ပဲဖြစ်ပါတယ်မြန်မာစာကိုအကြောင်းပြုပြီးတပည့်များလူတော်လူကောင်းတွေဖြစ်လာအောင်သင်ကြားပို့ချပေးပါလို့ပြောကြရင်သင်ခန်းစာပို့ချမှုကိုရည်နှားလိုက်ပါတယ်ရှင
်အခုထုတ်လွှင့်ပေးခဲ့တဲ့မြန်မာစာသင်ပြနည်းဘာသာမှမြန်မာစာသင်ကြားခြင်း၏ရည်မှန်းချက်များအကြောင်းကိုနားထောင်ပြီးပြည်ထောင်ပထမနှစ်စပေးစာယူသင်တန်းသားသင်တန်းသူများအနေနဲ့လည်းသင်ချားသင်ယူမှုမှာတစ်ဖက်တစ်လမ်းမှအထောက်အကူပြုနိုင်ပါစေလို့ဆန္ဒပြုလိုက်ရပါတယ်ရှင်။